အခုလိုအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်အရေးယူတန်ခတ်တဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြီးတစ်နှစ်သက်တမ်းထပ်တိုးလိုက်တာဟာရေပုံရအဖြစ်မြန်မာနိုင်ငံနဲ့စီးပွားရေးလုပ်ကိုင်ဖို့ကောင်းမွန်တဲ့လုပ်ရဖြစ်တဲ့အကြောင်းအမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကလည်းပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတစ်ခုဖြစ်တဲ့ The National Emergencies Act အမေရိကန်အမျိုးသားအရေးပေါ်အဥပဒေကိုပြင်ဆင်ဖြည့်ဆွတ်မှုတွေနဲ့အတူသမ္မတဘာရက်အိုဘားမားကနောက်ထပ်တစ်နှစ်သက်တမ်းထပ်တိုးလိုက်တာပါမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပြစ်မှတ်ထားဒဏ်ခပိတ်ဆို့မှုဥပဒေပါအချက်အလက်တချို့ကိုအမေရိကန်ဘာသာရေးဝန်ကြီးဌာနကနေပြင်ဆင်ဖြည့်ဆွတ်မှုတွေလုပ်ခဲ့တာမှာ OFAC လို့ခေါ်တဲ့နိုင်ငံရေးချားပိုင်ဆိုင်မှုများထိန်းချုပ်ရေးရုံးအဖွဲ့ကအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုပြဋ္ဌာန်းချက်ကိုပြင်ဆင်မှုမှမှုတွေပြုလုပ်ပြီးတော့SDN ခေါ်ပိတ်ဆို့အရေးယူမှုစီးရင်ကိုလည်းပြင်ဆင်ဖော်ပြလိုက်တာဖြစ်ပါတယ်။ Anthony Nelson ဟာ American ASEAN စီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးတူပါ။သူကအခုလိုတက်တန်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဆောင်ဖို့တည်တည်တသာလွယ်ကူသွားစေတယ်လို့ပြောပါတယ်
။ Well, I think these are overall very positive actions that will make the basic aspects of doing business substantially easier in Myanmar.
ဒါရေဘူးရအပြင်ကောင်းမွန်ပြီးမြန်မာနိုင်ငံနဲ့စီးပွားရေးလုပ်ဖို့အခြေခံကျတဲ့အချက်တွေတိတိတသားလွယ်ကူသွားစေတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အထွေထွေလိုင်စင်20ကိုအချိန်အကန့်အသတ်မရှိတိုးချဲ့ပေးလိုက်တာဟာလေမြန်မာနိုင်ငံကတရားဝင်စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့တွင်းကုန်ပို့ကုန်လုပ်ငန်းလှုပ်ဆောင်လို့သူတွေအတွက်လမ်းကြောင်းရှင်းပေးလိုက်တယ်လို့ဖြစ်သွားစေပါတယ်
။အဲ့ဒီပြဋ္ဌာန်းချက်အရမြန်မာနိုင်ငံအတွင်း OFAC ရဲ့ကန့်သတ်မှုနဲ့တန်ခတ်ခံရတဲ့လူပုဂ္ဂိုလ်လုပ်ငန်းတွေနဲ့ဆက်နွယ်မှုကလွဲလို့တာမန်သွင်းကုန်ပို့ကုန်လုပ်ငန်းတွေကိုအကန့်အသတ်မရှိလှုပ်ဆောင်နိုင်ကြတော့မှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအတွက်လည်းအခြေခံနေမှုထိုင်မှုကိစ္စတွေဖြစ်တဲ့အင်လာကပေးတာ၊အင်တာနက်အကောင့်ဖွင့်တာ၊ခရီးသွားတာနဲ့တခြားလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူတဲ့နေရာတွေမှာအဟန့်အတားတွေကင်းလွတ်ပြီးလွယ်ကူစွာလှုပ်ဆောင်နိုင်ကြမှာဖြစ်တဲ့အပြင်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံအတွင်းအလုပ်လုပ်ဖို့အတွက်ပိုပြီးအဆင်ပြေချော့မွေ့သွားစေတယ်လို့အန်တိုနီနယ်ဆန်ကပြောပါတယ်နိုင်ငံရာချားပိုင်ဆိုင်မှုများထိန်းချုပ်ရေးရုံးအဖွဲ့ရဲ့ဘဏ်လုပ်ငန်းနဲ့ဆိုင်တဲ့ပြုပြင်မှုတွေကိုပြဋ္ဌာန်းလိုက်တဲ့အပေါ်မှာလည်းသူ့အနေနဲ့ကျေနပ်အားရမိတယ်လို့အန်တိုနီနယ်ဆန်ကပြောပါတယ
် I am also happy to see some of the changes to the number of banks that US companies are able to engage with hopefully
American Bunny မြန်မာနိုင်ငံက Bunny နဲ့ထိတွေ့ဆက်ဆံနိုင်တဲ့အရေးအတွက်ကိုတိုးမြှင့်လိုက်တဲ့အပေါ်မှာလည်းကျွန်တော်အနေနဲ့ကျေနပ်အားရမိပါတယ်။အဲ့ဒီလိုဖွင့်ပေးလိုက်တဲ့အတွက်လုပ်ငန်းလုပ်ကံခွင့်နေမီပိုးပြီးတော့ကျေပြန့်လာမယ်လို့ထင်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်ကံနေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်အခက်အခဲဆုံးနေရာတစ်ခုကငွေအထုပ်အသွင်းလုပ်လို့ရတဲ့နေရာမှာမပြေလည်မှုတွေရှိနေတဲ့ကိစ္စဖြစ်တာကြောင့်အခုလိုပင်စင်ချက်ပြဋ္ဌာန်းလိုက်တဲ့အတွက်လုပ်ငန်းလုပ်ဖို့ပိုးပြီးတော့လွယ်ကူသွားစေမယ်လို့ထင်ပါတယ်။
အခုတိုးချက်ပြင်ဆင်ပြဋ္ဌာန်းမှုတွေစတင်အသက်ဝင်တဲ့မေလ၁၈နေ့ကစလို့မြန်မာနိုင်ငံထဲမှာရှိတဲ့ဘန်ဒါရေးဌာနတွေအားလုံးနဲ့ငွေအလွှဲပြောင်းကိစ္စအများစုကိုလွတ်လပ်စွာလုပ်ကိုင်နိုင်ကြတော့မှာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်အစ်စ်တွေအရမြန်မာပြည်သူတွေအတွက်လဲစီးပွားရေးအခွင့်အလမ်းတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေပို့ပြီးတော့ပွင့်လန်းလာမှာဖြစ်ပါတယ်။အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ဟာအာဆီယံနိုင်ငံတွေအတွင်းစီးပွားရေးလုပ်ကိုင်နေကြတဲ့အမေရိကန်နိုင်ငံကကုမ္ပဏီကြီး150ကိုကိုယ်စားပြုပြီးအဲ့ဒီကုမ္ပဏီတွေအာဆီယံနိုင်ငံတွေအတွင်းစီးပွားရေးလှုပ်ဆောင်မှုအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ